ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒ အခုချိန်မှာဆိုရင်မဲရတာတည်ကိုတရားဝင်အထင်မပြသွားသေးပါဘူ
း
ဒါပေမဲ့လည်းအများပြည်သူကတော့ဘယ်လိုအခြေအနေမှရှိတယ်ဆိုတာကိုတော့သဘောပေါက်ကြပါလိမ့်မယ်လို့ကျမတို့ချက်ပါ
နိုင်ငံရေးဝိုင်းချီးမွမ်းမှုကိုခံခဲ့ရတဲ့မြန်မာနိုင်ငံရဲ့ရွေးကောက်ပွဲမှာမဲဆန္ဒရှင်ပေါင်းတန်း30ကျော်အနည်းမြို့သီးမဲဆန္ဒရှင်အများပြားလဲပါဝင်ကြတာကိုတွေ့ခဲ့ရပါတယ်မနေ့6နာရီမဲယုံဖွင့်အမီမဲပေးနိုင်မှုတန်းစီခဲ့ကြတဲ့အမျိုးသမီးတွေရဲ့ပုံရိပ်အမျိုးမျိုးကိုတွေ့ခဲ့ရတာကလည်းအားကြစရာလို့ဆိုရမှာဖြစ်ပါတယ်ဒါကြောင့်လေခုလိုမဲပေးခဲ့ကြတဲ့အမျိုးသမီးတချို့တို့ရဲ့အတန်တွေကိုလည်းပြန်လည်တင်ပြလို့ပါတယ်
ပါတရရခိုင်တော့ကျမတို့အောင်ပါအဲ့တော့အဲ့မျောလင့်ချက်အပြင်းနဲ့လာတာကျမတို့နိုင်ပါ LED နိုင်ကိုနိုင်ရမယ်ဆိုတဲ့စိတ်ဓာတ်နဲ့လာတာ
မြတ်မိကန္တာကထုတ်လွှင့်ခဲ့တဲ့စီစဉ်နေတဲ့နောက်ထပ်ထူးခြားချက်တွေကိုတင်ပြလိုတာကတော့အမေရိကန်နိုင်ငံကြားရေးဌာနကကမကထပြုခဲ့တဲ့ White Silico ရှစ်တောင်အာရှလူငယ်ခေါင်းဆောင်မှုရှေ့ရှုဆောင်ရွက်တဲ့အစီအစဉ်နဲ့သတင်းငါးပါးကြားအမေရိကန်ပြည်ထောင်စုကိုလာရောက်လေ့လာခဲ့တဲ့မြန်မာနိုင်ငံကလူငယ်ခေါင်းဆောင်တွေနဲ့ဒီနှစ်ဇွန်လ2ရက်နေ့ကသမ္မတဥပမနဲ့အင်ဗျူတော်မှာတွေ့ဆုံခွင့်ရခဲ့တဲ့ဒေါက်တာခိုင်တင်စာမောင်ရဲ့အတွေ့အကြုံဖြစ်ပါတယ
်Okay, and is a doctor in Myanmar where she offers free surgeries to children for cleft palates and lips and gives them a new smile and new confidence. So we're very proud. At the Oklahoma University School of Community Medicine, she focused on ways to expand outreach and free clinics. And we are so proud to be your partner working for the health and dignity of children across Myanmar. Although I have to say that... You are the youngest doctor I've ever seen.
ဘာဦးပါမနေတူနေနေမှာအဲ့ဒီအတွေ့အကြုံနေနေပြောပြပြပါလားရှင
်ဟုတ်ကဲ့ပါကျမတို့ကတော့ဒီတိုင်းပဲဒီလူငယ်တွေ fellow တွေအကုန်လုံးပေါ့နော်ဒါအရေးဆောင်အရှာ YC လေးရလူတွေထိုင်နေဆိုပြီးတော့သမ္မတကြီးအားနေပြီးတော့ပေါ့နော်နှုတ်ဆက်စကားပြောမယ် White House ကိုဖိတ်တယ်ဆိုလို့ကျမတို့သွားခဲ့ပါတယ
်
သွားတဲ့အချိန်မှာလည်းပေါ့နော်သူကလည်း speech တွေပေးတဲ့အချိန်မှာပေါ့နော်ကျမကလည်းအရင်ဟိုခုံယူအားကြပြီးတော့ပေါ့နော်သူ့ကိုပဲကြည်နေတာပေါ့အဲ့ချိန်မှာလေသူကနေပြီးတော့လေခုမူအောင်ဆိုလာမသိအဲ့လိုမျိုးပေါ့ဗျာနည်းဆန်းဆန်းတကူခေါ်လိုက်တော့လေအဲ့လိုပြောလိုက်တဲ့အချိန်မှာလေဘသူမှန်းလည်းမသိလိုက်ဘူးအမသိလိုက်တဲ့အခါကျတော့ဟိုပေါ့နော် all the chat တယောက်ကိုပြောနေရလို့ပဲထင်တာဒါပေမဲ့အဲ့အချိန်ကျမှလေ she's a doctor in Myanmar ဆိုပြောလိုက်တော့ဟဲ့ငါများဖြစ်နေမလားမသိဘူးဆိုပြီးတော့ကြည်လိုက်တော့အဲ့နဲ့သူ့ရဲ့ပေါ့နော်ဖတ်မဲ့ speech ကိုကြည်လိုက်တော့ကို့နာမည်လေးကိုတွေ့လိုက်တာနဲ့ကျမလေးလန့်ချန်ပြီးတော့ဟုတ်ကဲ့လန့်ပြပြီးတော့ကျမလေးမတက်ရလိုက်တာသူ pronounce လုပ်တာမှားတာပေါ့နော်မခေါ်တက်တော့လေခေါ်တော့အဲ့ကျမကျမလေးမတက်ရလိုက်တာပေါ့အဲ့နဲ့ကိုလေးလေအဲ့ချိန်မှာတော့လေပေါ့နော်ပူထူပြီးတော့လေလုံးဝလည်းမထင်တာတော့လေပူထူပြီးတော့သူပြောတာလေးတွေပဲပေါ့နော်နားထောင်ပြီးတော့ပဲအဲ့နဲ့ကိုကထိုင်လိုက်တာပေါ့နော်အဲ့ချိန်မှာအရင်နဲ့ပြောပါလေခုံငယ်ယူပါရဲ့တမီးပေါ့နော်ဒီလိုမျိုးပေါ့ American သမ္မတရဲ့ဆက်ပြားနေကို့နာမည်ကိုအဲ့လိုမျိုးကြားလိုက်မယ်လို့လေမထင်တာဘူးပေါ့နော်သူကတော့တမီးလုပ်ခဲ့တဲ့အလုပ်တွေနဲ့ပတ်သက်ဒီဆက်ကောင်းအောင်လုပ်ဖို့လေသူကအားပေးပါတယ်။အဲဒီလေပြပွဲပြီးသွားတဲ့အချိန်မှာလေသူကပေါ့နော်ထပ်ပြီးတော့ဒီနာမလက်ဆွဲနှုတ်ဆက်တဲ့အချိန်မှာလေထပ်ပြောပါရဲ။နေ့တကယ်ကိုပဲ14နှစ်နဲ့တူရဲတဲ့ဒီကောင်းတဲ့အလုပ်တွေကိုပေါ့နော်ဒီထက်ပိုကောင်းအောင်ထပ်ပြီးတော့ကြိုးစားပြီးလုပ်ပါတဲ့ဆိုပြီးတော့သူတပြေမှားသွားပါတယ်
။ထိုစီကသမ္မတဥပမနဲ့လူချင်းတွေ့ဆုံခွင့်ရခဲ့သူတူကတော့မြန်မာနိုင်ငံကသတင်းတော့မှစင်မာမြင့်ပဲဖြစ်ပါတယ်။သမ္မတဥပမနဲ့သူဘယ်လိုတွေ့ဆုံခွင့်ရခဲ့တဲ့အကြောင်းပြောပြချက်ကလည်းမှရစရာလို့ဆိုရပါလိမ့်မယ
် As President Obama said in Burmese when he launched Wysili we will dive until we reach the sand we will climb until we reach the top we will keep persevering now I'm honored to introduce to you the President of the United States Barack Obama
Thank you. Thank you. Everybody, please have a seat. Well, thank you so much, Zima, for your introduction and for your example and your commitment to build a free and open press in Myanmar and all the hope that you represent. Please give her a big round of applause. She did an outstanding job.
In the Roma, Tamara Obama, who said that in the Myanmar, Mazima, me, he said, ဆိုတဲ့ခါကျတော့အဲ့ဒီအလီယာတို့မဇ္ဈိမမြင်တွေ့မိမိရတဲ့ဖြစ်ရလို့ပဲယူဆရမှာပေါ့လေအဲ့ဒီအကြောင်းလေးပြောပြပေးပါလားရှင
် wine silly ဆိုရဲအယောက်85ယောက်လို့တည်ထားပါတယ်အဲ့85ယောက်ထဲမှာမှ state department ကနေပြီးတော့ introduction လို့ပို့ဆိုပြီးတော့စီးတိုင်ရေးရှယ်လိုက်တာအဲ့ဒီဟာအတွက်ကတော့အရန်ဟိုမိမိရတကယ်ဟိုအရန် memorable ဖြစ်တဲ့တစ်ခုလို့ပဲပြောရမှာပေါ့ဆက်စချင်းကတော့ lecture room နဲ့ကနေပြီးတော့သူတို့ကနေပြီးတော့လက်တူပြီးခေါ်သွားတာပြီးတော့မှရုံးခန်းနဲ့ရောက်တော့မှနောက်5မိနစ်သာလို့ရှိရင်ညင်ကို state department ကနေဖုန်းဆက်လိုက်မယ်ဘာဖြစ်လို့လဲဆိုတော့ president obama နဲ့တွေ့တဲ့အခါကြလို့ရှိရင် introduction လုပ်ဖို့ညင်ကိုစိတ်ဝင်စားတယ်သူတို့မိကုန်းနေမေးလိုက်မယ်ပေါ့နော
်
အဲ့ကြလို့ရှိရင်ဒီခွင့်ရေးကိုစိတ်ဝင်စားလားဆိုပြီးတော့သူတို့ကပြောတယ
်ဟုတ်ကဲ့
အဲ့လိုမျိုးဆိုတော့ super power ဆိုရဲကမ္ဘာထိပ်တန်းနိုင်ငံတစ်ခုကသမန္တာကိုဖိတ်ခေါ်ရမယ်ဆိုအရန်ကို surprise ဖြစ်သွားပါတော့ဒါပေမဲ့အတန်းနိုင်ငံကအောင်စူးစမ်းပြီးတော့လုပ်လိုက်တဲ့အတွက်ကြောင့်မို့သူတို့ကနေပြီးတော့ရွေးချယ်လိုက်တယ်ရွေးချယ်လိုက်ပြီးတော့တကယ်ပြောမယ်နီးမှလည်းကြောင့် President Obama နဲ့ဒီမနယ်ကတခန်းထဲမှာ
ဟုတ်ကဲ့
ရတယ်သူနဲ့ကိုနဲ့နှစ်ယောက်တည်းပဲစကားပြောခွင့်ပေါ့နော်10မိနစ်လောက်စကားပြောခွင့်ရတယ
်။
အဲ့ဒီအချိန်မှာပဲ तू ကပြောတယ်မြန်မာနိုင်ငံအရန်သဘောကျပါတယ်ပေါ့နော်ဒီအမေရိကကိုလာတော့လည်းကျေးဇူးတင်ပါတယ်ပေါ့အဲ့လိုမျိုးပြောတော့ကိုကလည်းကိုယ့်အတွေ့အကြုံတွေကိုပြန်ပြောပြတယ်မြန်မာနိုင်ငံကိုလာဖို့လည်းပြန်ပြီးတော့ဖိတ်ခေါ်ခဲ့တယ်။သမထားတယောက်အနေနဲ့ဟိတ်ဟန်မရှိပဲနဲ့ तू ကလည်းလူငယ်တယောက်ကိုလေးစားတယ်လူငယ်တယောက်ကလည်းသမထားကိုလေးစားတယ်အပြန်လည်း mutual respect ကိုရခဲ့တာအဲ့တော့ဒါပထမဆုံးအကျိန်းလို့ပဲပြောလို့ရမှာပြီးတော့ရှင်ပေါ်မှာတက်ပြီးပြောတယ်တက်ပြီးပြောတဲ့အခါကျတော့မြန်မာတယောက်အနေနဲ့အတန်းနိုင်ဆုံးတော့ကြိုးစားခဲ့ပါတယ်ဒါမျိုးအခွင့်အရေးကလည်းအရန်အရာခဲ့တယ်ကပားရဲ့အလဲမှာမြန်မာတယောက်အနေနဲ့ပြောဖို့ဆိုတာလည်းတောင်းတရအခွင့်အရေးမြောက်အဲ့ဒါကြောင့်လို့အတန်းနိုင်ဆုံးတော့ကြိုးစားခဲ့ပါတယ်အရန်ကိုဘဝမှာမမေ့နိုင်တဲ့အတွေ့အကြုံတစ်ခုလို့ပြောလို့ရပါတယ်အဲ
့ဒီ
အဖြစ်ကတော့
2015နှစ်ကုန်ပိုင်းမှာမြို့မိကန္တကတင်ပြခဲ့တဲ့အမှတ်ရစရာနောက်ထပ်အစီအစဉ်တစ်ခုကတော့ဒီနှစ်အတွက်မဲဆက်ကြဝဠာပြိုင်ပွဲကြီးကိုအမေရိကန်နိုင်ငံနေဗားဒါပြည်နယ်လတ်စ်ဗီဂတ်စ်မှာဒီဇင်ဘာလ20ရက်နေ့ကကျင်းပခဲ့ရမှာပြိုင်ပွဲအကျိုး preliminary ပြိုင်ပွဲမှာပွဲတိုင်ကာဝန်ရှိ evening gown နဲ့ဝင်ပြိုင်စဉ်မြန်မာနိုင်ငံကအလှမေမေဘရီနီတိုမော်တော်ဆာလေကားတက်ကအစဉ်ခလုတ်တိုက်ခဲ့တဲ့ဖြစ်ရပါပဲဒါပေမဲ့လူတွေသူဟာအဲ့လိုတင်ကမတော်တဆဖြစ်ရကိုအင်းဒီမပြတ်ဆက်ထိန်းထားနိုင်ခဲ့ပြီးတတ္တိရှိရှိနဲ့ရင်ဆိုင်ခဲ့တဲ့အတွက်ကြောင့်လေဝိုင်းပြီးချီကျူးခြင်းခံခဲ့ရပါတယ်။အလှမဲမေဘရဒင်တော်ထိုစဉ်ကဖြစ်နေပတ်သက်ပြီး VOA ကိုသူ့ရဲ့ပြောကြားချက်နဲ့အတူဒီသတင်းပတ်ရဲ့အမျိုးသမီးယာကန္တာကိုညီကုန်းချုပ်အပ်ပါတယ်ရှင်
။အဓိကတော့ဒီအဝယ်စားပေါ့နော်။အဝယ်စားနဲ့ညီရပေါ့ခဏနဲ့ကြည့်ပြီးတော့အမှလေကားနေရာဆင်းလိုက်တော့အဝတ်စားရှည်နေတဲ့အချိန်ဖနက်အောက်ရောက်သွားတာပေါ့နော်အဲ့လိုမျိုးဖြတ်သွားပြီးတော့ဖြတ်သွားတာပေါ့နော်ဘာဖြစ်ဖြစ်ဒီလိုချော်လဲသွားရင်ဆိုတော့မထူးတော့ဘူးပေါ့အကောင်ဆုံးပြောင်းသွားတော့မယ်ဆိုပြီးတော့စဉ်းစားလိုက်တာပေါ့နော်ဟိုအရင်နေ့ကလည်းကိုဒီလိုမျိုးတွေဖြစ်ဘူးတယ်ပေါ့နော်တခါအဲ့လိုခလုတ်တက်မိတာတို့အဝတ်စားရှည်ရင်မြန်မာနိုင်ငံမှာလည်းအဲ့လိုမျိုးဖြစ်ဘူးတာရှိတော့အဲ့လိုမျိုးပေါ့အတွေ့အကြုံလေးတွေရသွားတာပါပါတကယ်ချင်းနဲ့တော်တော်များများလည်းတချို့တွေဆိုမတိသေးတဲ့လူတွေတော့ကိုယ်လာပြီးတော့ပေါ့နော်ဟိုချီးရလို့ကြရတယ်ပေါ့ congratulation လို့ကြရတယ်ရမ်းတော်တယ်ပေါ့ဒီလိုမျိုးဖြစ်ကြတော့မှမျက်နှာတစ်ချက်မပြတ်ဖ ೇನೆ ပေါ့နော်ဟို recovery ပြန်လုပ်နိုင်တယ်ပေါ့ရမ်းတော်တယ်ပေါ့ဟိုဒီတခြား stage တွေတော်တော်များများလည်းညီမအကြောင်းတွေကိုပြောလာကြရတယ်ပေါ့နော်ဟုတ်ကဲ့Cause it only serves to make me more determined to achieve my final goal. And I come back even stronger, not enough.